အခုတော့တိုင်းသားဒေသတွေကတိုက်ပွဲဖြစ်နေတဲ့အခြေအနေတွေကိုကြည့်အောင်ပါ။ကရင်ပြည်နယ်ဖားပုံခရိုင်မှာဒီလ15ရက်နေ့ကအစိုးရတပ်မတော်နဲ့ KNU တပ်တွေကြားတိုက်ပွဲဖြစ်ပွားပြီး KNU ရဲ့စစ်စည်းဂိတ်ကိုတပ်မတော်ဘက်ကမီးရှို့ခဲ့ပါတယ်။ KNU ကတော့တပ်မတော်ရဲ့စစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တပ်တွေကိုပြန်လည်ရုတ်သိမ်းပေးဖို့တောင်းဆိုထားပါတယ်။လက်ရှိဖားပုံခရိုင်အတွင်းဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါတယ်။
ဟုတ်ကဲ့ဖာဖုန်ခရင်အတွင်းမှာအစိုးရတပ်မတော်နဲ့ကေမျိုးသားစီယုံ KNU အကြားမှာဒီလ5ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါဒီလ6ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေငြိမ်သက်ခဲ့ရာက15ရက်နေ့နေ့ကင်းမှာတော့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပါတဲ့ကြာသာပတိနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖာဖုန်ခရင်အခြေဆိုင် KNU တပ်မဟာ5ကစစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူဘူမူစောကလေတို့ကအခုလိုပြောပါတဲ့
ဟို15ရက်နေ့ပေါ့နော်15ရက်နေ့နေ့လယ်12နာရီမိနစ်30မှာကျွန်တော်တို့ဖက်ကဝါဆိုခိုနဲ့မက်စီစီးကြမှာအဲ့မှာဂိတ်တစ်ခုထားတယ်အဲ့မှာတက်ပေါ်ကြည့်တယ်မိနစ်20မိနစ်လောက်ပေါ့အဲ့လောက်ကြာတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ဒီဂိတ်မှာထိုင်တဲ့လူတွေကသူတို့ထုတ်သွားပြီးတော့အစိုးရတပ်ဖက်ကတော့ဒီဂိတ်မှာရှိတဲ့တဲတို့ဘာတို့ခြံကြီးတို့ဘာတို့သူမီးရှို့ပြစ်လိုက်တယ်လေအဲ့လိုလောက်တယ်
ဘုံမူစောကလေတို့ကတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကိုအခုလိုဆက်ပြောပါတဲ့
။တပ်မှုနေပြောပြချက်ရပါလေ။မော်လကုစခန်းမှာထိုင်နေတဲ့ဒီခမရ903ရဲ့လူတွေကသူဒီဒရော့ဘူသွားရှင်နေလို့ပြောတယ်။ကျွန်တော်တို့လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲ့ဒီဖက်ကိုအဲ့လိုပြောတဲ့ခါကျတော့တို့ကဟိုအထက်အမိတ်ရသူတို့သွားရမယ်တဲ့မသွားလို့မဖြစ်ဘူးတဲ့။အဲမသွားနဲ့ခဲတော့လာလို့ရှိတော့ကျွန်တော်တို့ကတော့ပြေးမှာပဲတဲ့။အဲ့လိုသူတို့ပြောတယ်အေးပြည်လက်ပြည်စီပြည်လက်ငါတို့လက်မင်းတို့ပြန်ပြည်မယ်ဆိုပြီးတော့အဲ့လားလာပြီးတော့ဝိုက်တာပေါ့လေဝိုက်တော့အဲ့ဒီခြံစည်းဦးနားလဲရောက်တဲ့ခါကျတော့ဒီကျွန်တော်လူဖက်ကနေတော့ပြည်တာပေါ့ပြည်တော့သူတို့ပြန်ပြည်တယ
် KNU ဘက်ကဖပုံခရိုင်အတွင်းမှာလက်ရှိတင်းမာမှုတွေဖြစ်ပေါ်နေရတာဟာတမရော့ဘက်ကစီရေးအရရည်ရွယ်ပြီးလမ်းဖောက်လို့ဖို့ဆောင်ရွက်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီအတွက်နှစ်ဖက်သဘောတူညီချက်မရသေးမီတက်အင်အားတိုးချဲ့လာတာကြောင့်ဖြစ်ကြောင်းသတင်းထုတ်ပြန်ထားသလိုစီရေးလှုပ်ရှားမှုတွေရပ်ဆိုင်ဖို့နဲ့တက်တွေပြန်လည်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတက်မရော့ဘက်ကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကနာယကဗိုလ်မှူးကြီးခွန်အုပ်ကာကတော့ဖာပုံခရိုင်မှာဖြစ်ပေါ်နေတဲ့စီးရီးတင်းမာမှုပေါ်အခုလိုသုံးသပ်ပါတဲ
့။သဘောလုံးကြည့်ရင်မထက်ကလား KNLA ကဒုတမူကြီးပဲညီလာခံတစ်ခုလောက်ကတတင်းကြားလိုက်တယ်ခဏ။အဲပိတ်တမှုညီလာငါထွက်တဲ့ရလကပြီးတော့ဖြူတော်မဆောင်ဘူးလေကွာပရိသမိပါပေါ့နော်နောက်တစ်ခါကျွန်တော်တို့ KNU ဥဆောင်နေတဲ့ PPSC ကရှိရကြပြီ PPSC ရဲ့ဇန်နဝါရီ17ဆက်နဲ့ပြင်ညာချက်ကိုခင်ဗျားတို့ခါပြန်ကြည့်ဟာအေးပြင်ညာချက်ကလည်းဒီလိုပါဖြူတော်မဆောင်ဝင်လိုက်ရှမ်းမဲ့ရခိုင်ကအမှုပါစက်မလုပ်ရရင်မလုပ်ဘူး confrontation ကိုတည်တဲ့ပုံစံနဲ့ချက်အလုပ်ပြအောင်ဝိုင်းဝန်းပူပေါင်းဆောင်ရွက်မယ်ဆိုတဲ့အချင်းချင်းမှုမျိုးထက်လို့ကျွန်တော်မရှာမဲ့စဉ်းစားမှုမျိုးတော့လည်းမြင်ရတယ်ကျွန်တော်ကိုယ်တိုင်အဲ့ဒါလည်းမြင်ရအဲ့ဒီပေါ်မှာတက်ကလည်းဒီလမ်းကြောင်းနဲ့သူတုံ့ပြန်တာလည်းဖြစ်နိုင်တာပါဗျာ
KNLA ဟာ KNU လက်အောက်ခံကရင်အမျိုးသားလွမြောက်ရေးတပ်ဖွဲ့ဖြစ်ပြီး PPST ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကကျင်းပတဲ့ KNLA တပ်မှူးညီလာခံက NCA ကိုအခြေခံတဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာလက်နက်ဖြုတ်သိမ်းရေးကိုဥတည်နေတဲ့အတွက်လက်မှတ်ခံကြောင်ဆုံးဖြတ်ခဲ့တယ်လို့ PPST ရဲ့ကြေညာချက်ကတော့လူထုတွေးဆောင်ပွဲတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှသာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးဆက်လက်ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီခက်ခဲတွေကိုကြော်လွန်ဖို့အတွက်ဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောဆိုပါတယ
်။ NCA ပေါ်မှာရေစုံကြည့်ကြည့်နဲ့ NCA ကောင်ထဲပေါ်ခြင်းကိုကျွန်တော်တို့ပြန်ဆောက်မှာပေါ့
။လောလောဆယ်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုမေလာဇန်းမှာကျင်းပဖို့ပြင်ဆင်နေပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေးဆောင်ပွဲတွေကျင်းပရေးဟာအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအကြားပြန်လည်ညှိနှိုင်းရမယ့်အခြေအနေတွေရှိနေတာဖြစ်ပါတယ
်။ VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။